အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 ခေါရောဂါနဲ့ပတ်သက်ပြီးဆေးရုံတွေမှာလှုပ်ဆောင်နေတာတွေကိုဗြိတိန်အရှေ့တောင်ပိုင်း Access ဆေးရုံအရေးပေါ်ဌာနကအရေးပေါ်ဆိုင်ရာဆေးပညာရှင်ဒေါက်တာအလင်မာဝင်းတိန်ကိုမင်းရန်ကြည်တင်ပြပေးမှာပ
ါ။ဆေးရုံမှာတော့ဒီ COVID ရောဂါဆက်ဖြစ်တဲ့ March လအလေလောက်ကလေးကနှစ်ပိုင်းခွဲလိုက်ပါတယ်။hot area နဲ့ cold area လို့ခေါ်ပါတယ် hot area ကိုလာတဲ့လူတွေကတော့ ambulance ကနေခေါ်လာကြတာများပါတယ်သူတို့ကအပြားရှိမယ်ချောင်းတွေတအားဆိုးမယ်တက်ရှူကျက်မယ်လေပင်းနာတာနှာရည်တအားကျနေတာတက်ရှူနေထိုင်တဲ့ symptom တွေရှိတဲ့လူတွေကိုခေါ်လာတာပေါ့နော်ခေါနေရာနဲ့ကိုးနေရာတက်တက်ကို wall ကိုကာပြီးတော့ခွဲလိုက်ရတာပေါ့။ဘာလို့လဲဆိုတော့ကိုးနေရာမှာရှိတဲ့လူတွေကထော်လဲတာလောက်လည်းဖြစ်နိုင်တယ်။ခါအတဲရတာလည်းဖြစ်နိုင်တယ်။ခုနက symptom တွေမရှိတဲ့လူကိုကိုးနေရာမှာထားတာပေါ့
။ဟုတ်နေရာကိုလူနာတွေကိုပို့ပြီးဆိုတော့ဒီလူနာတွေကိုပထမဆုံးဘယ်လိုစပြီးတော့ပြုစုပေးပါလဲ
။ကြောက်လာပြီးဆိုတာနဲ့အရန်ယောဂအခြေအနေဆိုးနေတယ်ဥပမာအောက်ဆီဂျင်အရန်နည်းနေတယ်ဟိုအသက်ရှူတအားကျက်နေတယ်လို့ဆိုရင်ကျမတို့ကကြိုသိပါတယ်ဆိုအမ်ဘူလန့်စမားကဟိုပေါ့ red phone လို့ခေါ်ပါတယ် emergency phone ပေါ့နော်လှမ်းပြီးတော့ခေါ်တာပေါ့ blood pressure တို့ heart rate တို့အောက်ဆီဂျင်တို့ပျော့ပြလို့ရှိလို့ရှိရင်ကျမတို့ကအဲ့ဒီလူနာကတော်တော်ဆိုးတယ်အဲ့ဒါဆိုရှင်အသေးအတန်နေရာမှာကြည့်မယ်ပေါ့နော်အဲ့ဒါဆို resuscitation area လို့ခေါ်ပါတယ်တဲ့တဲ့နေရာမှာမဟုတ်တဲ့လူတော့ပုံမှန် hot နေရာမှာပဲကြည်တာပေါ့ကျမတို့ကတော့လူနာဆပြီးတော့ရောက်ကြတဲ့အသွေးဖောက်တယ် chest x ray ပုံမှန်ရိုက်ပါတယ်လူနာက blood test တွေ chest x ray တွေကကောင်းတယ်အောက်ဆီဂျင် level ကကောင်းတယ်ဆိုရင် antibiotic ပေးပြီးတော့ပြန်လွှတ်ပါတယ်မကောင်းဆိုလို့ရှိရင်တော့ဆေးရုံမှာတင်ပါတယ်ဆေးရုံတင်ရင်တော့ medical team ကိုပဲကျမတို့ကလွှဲလိုက်တာပေါ့တန်းပြီးတော့သူတို့ medical ward က covid ward လို့ခေါ်ပါတယ်အဲ့လိုမတော်ခင်မှာ swab ပြုပါတယ်နှာခေါင်းနဲ့ပစာထဲကိုဆွတ်ပြပါတယ
်အခုလူနာတယောက်ရောက်လာပြီဆိုရင်ဒီလူနာကိုဗစ်ရောဂါကိုဖြစ်နေတာမဖြစ်နေလားဘယ်လိုလုပ်သိပါလဲပြောပြပေးပါ
အတိအကျဘယ်လိုမှမသိနိုင်သေးပါဘူးဆွတ် result မထွက်မချင်းအခုတော့ကျမတို့သိနိုင်တာတခုကတော့လူနာရောက်ရောက်ချင်း chest x-ray ရိုက်လိုက်လို့ရှိရင် chest x-ray က sign နေရာအခု covid sign ကိုဆိုလို့ခေါ်ပါတယ်ကြည့်လိုက်တာနဲ့ဟိုကကျမတို့သိပါတယ်ကျမတို့ဆေးရုံမှာဆိုရင် radiologist က24နာရီသူတို့ duty နဲ့ဆင်းရပါတယ် radiologist က chest x-ray ကို report လုပ်ပေးပါတယ်ဟို chest x-ray ကြည့်လိုက်လို့ရှင်ကျမတို့ diagnosis ကိုတော်တော်မှန်းလို့ရနေပါပြီနောက်ပြီးတော့ blood pressure ပုံမှန်လည်းမူတည်ပါတယ
် blood pressure ပုံမှန်မူတည်ရစွာဘာပြောရပါလဲ
အဲ့ blood မှာ abnormality တွေပြပါတယ် covid ရှိတဲ့လူနာ leukopenia လို့ခေါ်ပါတယ် one of theblood counter နည်းလို့ရှိလို့ရှိရင်အဲ့ဒါဟာ covid ဖြစ်ဖို့ chance အရန်များပါတယ်ဒါပေမဲ့အခုအချိန်မှာတော့ဘသူပဲဖြစ်ဖြစ်ချောင်းဆိုးနေတယ် temperature ရှိနေတယ်အသက်ရှူကျက်နေတယ်ဆိုလို့ရှိရင်တော့ more than 90% က covid ပါပဲ chest x-ray ကကျမတို့စီမှာ within 5 minute လောက်တွင်မှာရပါတယ် chest x-ray ကြည့်လိုက်လို့ရှိရင် diagnosis ရပါပြီ
ဆိုတော့ဒီ covid လူနာတည်ကြပြီဆိုလို့ရှိရင်ဒီလူနာကိုဘာလုပ်ပါလဲ
လူနာကဟိုပါတော့ oxygen လိုနေကြတာများပါတယ်အဲ့လိုဆိုရင်အောက်ဆီဂျင်လိုရင်အောက်ဆီဂျင်ပေးတယ်ပေါ့နော်။ကဲပြန်နိုင်တဲ့လူနာကြလို့ရှိရင်လည်းအန်တီဘိုင်ယိုတစ်ပေးပြီးတော့ပေါ့မပြန်နိုင်တဲ့လူနာကိုတော့အဲ့လိုပေါ့အဲ့ဒီလူနာက intensive care ထဲကိုသွားရမယ့်လူနာလားရိုးရိုး medical ward ထဲမှာပဲနေနိုင်သလားဆိုတော့အဲ့ဒီအချိန်မှာ decide လုပ်ရပါတယ်။ကျွန်မခုနကပြောပြတဲ့ resuscitation ခန်းထဲမှာရှိနေတဲ့လူနာကတော့အရန်ကိုဆိုးရွားနေတယ်ဆိုရင်အသက်ရှူဆက်တက်မလားဆိုတာကိုဆုံးဖြတ်ရပါတယ်။အဲ့ဒီခါကျလို့ရှိရင်ကျမတို့က intensivist တွေကိုခေါ်ပါတယ်။ intensivist တွေကလာကြည့်တယ်သူတို့ဆုံးဖြတ်ပါတယ်။သူတို့ decide လုပ်တဲ့ factor တွေကတော့အများကြီးရှိပါတယ်။အဲ့ဒီပုံမှာမူတည်ပြီးတော့လက်ချောင်းထဲကိုကျုပ်ထည့်မလားပြီးလို့ရှိရင်အသက်ရှူဆက်နဲ့ဆက်မလားဆိုတာကို ICU က specialist တွေကဆုံးဖြတ်ပြီးတော့သူတို့လုပ်ပါတယ်တခါတည်း။
ကိုပေါ့နော်တန်တရားဖြစ်နေတယ် COVID-19 ရောဂါပူးခံနေလို့တန်တရားဖြစ်ရင်ဘာတွေဘယ်လိုလုပ်ရမလဲနည်းနည်းပြောပြပေးပ
ါကျမတို့စီမှာ111ဆိုတဲ့ system ရှိပါတယ်အဲ့ဒါကသူကပေါ့ health advice line ပေါ့နော်အဲ့ဒီ health advice line မှာဖြည့်တဲ့လူတွေက health care professional တွေပေါ့များသောအားဖြင့်အဲ့လို nurse တွေ paramedic တွေ အဲ့လိုမျိုးလူတွေပါသူတို့ train လုပ်ထားတာပေါ့နံပါတ်ကိုခေါ်လိုက်လို့ရှိလို့ရှိရင်သူတို့က symptom တွေကိုမေးပါတယ်အကုန်လုံးပေါ့နော်အရင်က medical history ကစ drug history ကစအကုန်လုံးသူတို့မှာ checklist တွေအများကြီးပါအဲ့ဒါတွေကိုမေးပါတယ်မေးပြီးတော့သူတို့ဆုံးဖြတ်နိုင်တဲ့ကိစ္စဆိုလဲသူတို့ကသူတို့ဆုံးဖြတ်တယ်သူတို့မဆုံးဖြတ်နိုင်တဲ့ဆိုလို့ရှိလို့ရှိရင်လဲသူတို့ကခဏနေ clinician ကပြန်ခေါ်ပါလိမ့်မယ်ဆိုပြီးတော့ clinician က GP ဆရာဝန်ဖြစ်ပါများတယ်အဲ့ဒါကပြန်ခေါ်တယ် GP ဆရာဝန်ကအဲ့မှာဆုံးဖြတ်လိုက်တာပေါ့ကောင်းတယ်ဆိုလို့ရှိရင်အိမ်မှာပဲနေအောင်ပေါ့နော်ပါရာစီတမိုးတောက်ပါရေများများတောက်ပါဘာတွေလုပ်ရမလဲဆိုတာဘယ် sign နဲ့ symptom တွေကြည့်နေရမလဲဘယ်အချိန်မှာနေမကောင်းရင်999ခေါ်ရမလဲဆိုတာသူတို့ instruction ပေးတာပေါ့အဲ့ဆရာဝန်နဲ့စကားပြောနေတဲ့အချိန်မှာမကောင်းဘူးလို့ထင်လို့ရှိရင်တော့ဆရာဝန်ကချက်ချင်း ambulance လွှတ်လိုက်ပါတယ
်ဆက်ဆက်111နဲ့မနေနိုင်တာပါကွာ
111က non emergency call ပေါ့နော်ခုပမာလူတယောက်ကလို့ပေါ့ခုက temperature ရှိတယ်ဆိုပေါ့ပေါ့လေချောင်းနာတယ်ချောင်းဆိုးတယ်ဆိုလို့ရှိရင်အသက်အန္တရာယ်ရှိနေသေးတဲ့အချိန်မဟုတ်လို့ရှိရင် 111 ကိုခေါ်လို့ရပါတယ်ဥပမာလူတယောက်ကကဲဟိုအရန်ကိုရင်ဘတ်အောင်နေပေါ့နော်ဟဲ့လားနှလုံးရောဂါကြောင့်မလို့ဟာတဲ့ရတယ်လို့ထင်လို့ရှိရင်အဲ့ဒီလူနာ999ကိုခေါ်လို့ရပါတယ် 999 က emergency ပေါ့999ကိုကသုံးခုပြန်ခွဲပါတယ်ဟိုကပေါ့ police လိုချင်လား emergency ambulance လိုချင်လားအဲ့လိုပြန်ခွဲပါတယ
်ဒီ emergency အခန်းတွေကိုခံရတဲ့ဆရာဝန်နေနေလားဘယ်လိုကိုကိုကိုခုခံကာဝေးတာတွေလုပ်ပါလဲ
port area မှာလာတဲ့လူတွေကတော့အကုန်လုံးနှီးပါဟာနောက်ကြလို့ရှိရင် positive ဖြစ်တာပဲဟိုအဲ့ဒီတော့အကုန်လုံး PPE 4 PPE ဝေးရပါတယ်ဟိုပေါ့ goggle ရယ် mask က FFP3 mask လို့ခေါ်ပါတယ်ပြီးတော့ surgical gown ပေါ့နော်အဲ့ဒီ gown နဲ့ glove နဲ့အဲ့ဒါကိုဝတ်ပါတယ်အပေါ်မှာ visor တက်ပါတယ် goggle ပေါ်မှာ
မြန်မာနိုင်ငံကလူတွေဒီ covid နဲ့ပတ်သက်ပြီးတော့ဗားရီများသတိထားတဲ့နည်းနည်းပြောပြပေးပ
ါမပေါ်ကြဖို့လိုပါတယ်ဒီယောဂကူးပုံက4 mile လို့ခေါ်ပါတယ်ကိုယ်ကိုယ်မှာပါလာတာဟုတ်ကိုယ်အပြင်ထွက်လေကိုယ်အိမ်ကိုတည်လာလေးပဲအဲ့ဒီတော့တတ်နိုင်တဲ့များအိမ်မှာနေကြဖို့လူကြီးတွေနဲ့နောက်ကိုခံအားနည်းတဲ့လူတွေဥပမာ diabetes ရှိတဲ့လူတွေလုံးယောဂအဆုတ်ယောဂအက်စမာရှိတဲ့လူတွေကင်ဆာရှိတဲ့လူတွေကအိမ်ထဲမှာပဲလုံးဝမထွက်ကိုမထွက်သင့်ပါဘူးအိမ်သားတွေကလည်းမထွက်သင့်ပါဘူးလူထူတဲ့နေရာကိုမသွားတာအကောင်းဆုံးပါပဲ
ဒေါက်တာအလိမ့်မရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ရအောင်ရှင်နောက်တစ်ပတ်မှာပြန်တင်ဆက်ရအောင်